SBS live streams and podcasts are supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
SBS Myanmar Pai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin sa ma rwe ko sha phwe ba. တော်ရရှင်များယနေ့ဧပြီလ15ရက်တနင်္လာနေ့အတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေရောအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။ဘွန်ဒိုင်ဂျန်ရှင်တိုက်ခိုက်မှုကြောင့်သေဆုံးခဲ့ရသူတွေကိုဂုဏ်ပြုတဲ့အနေနဲ့ Australia နိုင်ငံတဝန်းအလံတဝက်လွှင့်တင်မည်။ Sydney မြို့ဘွန်ဒိုင်ဂျန်ရှင်တွင်ဧပြီလ13ရက်စနေနေ့သတင်းပတ်ကုံကဖြစ်ပွားခဲ့တဲ့ခြေကွဲပွဲရာဖြစ်ရပ်များကြောင့်သေဆုံးခဲ့ရသူများအားဂုဏ်ပြုတဲ့အနေနဲ့ဝန်ကြီးချုပ်အန်သနီအယ်ဘနီစီရဲ့တောင်းဆိုချက်အရဩစတြေးလျနိုင်ငံတဝန်းတွင်အလံတပွဲယနေ့မှလွှင့်တယ်မှာဖြစ်ပါတယ်ဝက်စထရီရှော့ပင်းစင်တာမှာဓာတ်ကင်ဆောင်ပြီးဓာတ်နဲ့ထိုးတဲ့လူရန်ကားကြောင့်6ဦးသေဆုံးခဲ့ပါတယ်သေဆုံးသူ6ဦးနဲ့5ဦးသည်အသက်55နှစ်အရွယ်ဗီကီရီယာဒါချာလုံခြုံရေးအဆောက်ဖာရက်အာမစ်တီရီအသက်52နှစ်အရွယ်Don Singleton အသက်49နှစ်အရွယ် Architect Jane Yang တို့သေဆုံးခဲ့ကြပြီး6လအရွယ် Ashley Guri ကလေးငယ်ကတော့ဆေးရုံမှာကုသမှုခံနေရပါတယ်။လူ12ဦးကိုဆေးရုံတွင်ကုသပေးနေပြီးလူ4ဦးသည်ယခုအခါကုသခံယူပြီးနောက်ဆေးရုံမှာဆင်းသွားပြီးလူ10ဦးဆက်လက်ဆေးရုံမှာကျန်ရှိနေပါတယ်။တခုမှာစိုးရိမ်ရတဲ့အခြေအနေတွေရှိကြောင်းကျန်တူမှာပြင်းထန်တော်လဲတည်ငြိမ်တဲ့အခြေအနေတွေရှိနေပြီး၎င်းတို့နဲ့လူ9ဦးနဲ့6လသားသမီးငယ်လေးတို့အပါဝင်တို့ကို intensive care unit တွင်ထားရှိထားကြောင်းသိရှိရပါတယ်။ Sydney Opera House ကိုယနေ့ညနေ6နာရီမှစတင်က Black Ribbon ဖြင့်ထွန်းညှိပေးမှဖြစ်ပြီး Sydney မြို့ရှေးဘက်စင်ချိန်ဘုံများတွင်ပွဲများဖြင့်ဂုဏ်ပြုခြင်းများကိုပြုလုပ်နေပါတယ်။သောရရှိများခင်ဗျာယခုဘွန်ဒိုင်ဂျန်ရှင်ဓာတ်ထိုးတပ်ဖြတ်မှုတွေပဲဖြစ်ဖြစ်တခြားစိတ်ထိခိုက်စရာသတင်းများနဲ့ပတ်သက်လို့အကူအညီလိုရင်အောက်ဖော်ပြပါအခမဲ့ထောက်ပံ့ပေးတဲ့နေရာများကိုဆက်သွယ်ပါစိတ်ချမ်းသာရေးပတ်ဖို့ကူညီမှုလိုသောသောတာရှင်များသည် Beyond Blue 1300224636ကိုဆက်သွယ်နိုင်ပါတယ်နောက်ထပ်အချက်လက်များကို beyondblue.org.au တွင်သွားရောက်ကြည့်ရှုနိုင်ပါတယ်။သို့မဟုတ် 1800 respect 1800 737 732ကိုဖုန်းခေါ်ပြီးဆက်သွယ်နိုင်ပါတယ်။သို့မဟုတ် embrace multicultural mental health support ယဉ်ကျေးမှုနဲ့ဘာသာစကားကွဲပြားသောနောက်ခံများမှလူများသည် lifeline 1311142ဆက်သွယ်ပြီးအကူအညီတောင်းခံနိုင်ပါတယ်။ Israel ကို Iran ကလေကြောင်းမှတိုက်ခိုက်။ Iran သည်တည်ပတ်ကုံက Israel ကိုလေကြောင်းမှတိုက်ခိုက်မှုအောင်မြင်ခဲ့ပြီးယခုပြီးဆုံးသွားတဲ့စစ်စင်ရေးဟုခေါ်ဆိုတော်လဲ Israel နဲ့၎င်းရဲ့မဟာမိတ်များကလက်တုပ်ပြန်ခြင်းမပြုရန်တတိပေးလိုက်ပါတယ်။Israel ကလက်တုပ်ပြပြီးဆိုပါက Iran စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီး Mohammed Bakiri က Iran သည်ပုံမှန်ချီးမားသောစစ်စင်ရေးဖြင့်တုံ့ပြန်သွားမယ်လို့သတိပေးလိုက်ပါတယ်။ Israel ရဲ့စစ်ရေးဆောင်ရွက်မှုကိုထောက်ခံပါက Iran သည် American အခြေစိုက်စခန်းများကိုပြတ်မှတ်ထားမယ်လို့လည်း၎င်းကပြောဆိုပါတယ်။ Israel ကာကွယ်ရေးဝန်ကြီး Yoav Gallant ကနိုင်ငံအနေဖြင့်အနာဂတ်တွင်မိသည့်တိုက်ခိုက်မှုအတွက်မဆိုပြစ်စင်ထားကြောင်းပြောဆိုပါတယ်။ယာနဲ့ခြေသောဘုံးသက်ဆောင်သည့် drone များနှင့်ဒုံးကျည်များသည့်သတင်းပတ်အတွင်း Israel ကိုပြစ်လွှတ်ခဲ့သည့်ဆယ်စုနှစ်များစွာ တင်းမာမှုများပြီးတဲ့နောက်မှာ၎င်းရဲ့ရန်သူဖြစ်တဲ့အစ္စရေလကိုအီရန်ကမကြုံစဖူးတိုက်ခိုက်မှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံရှိအီရန်သယုံဝင်အတွင်းလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းအီရန်အကြီးအကဲဗိုလ်ချုပ်သူကိုပါဝင်လူ12ဦးကိုတပ်ဖြတ်မှုတွင်အစ္စရေလကနောက်ကွယ်တွင်ရှိနေတယ်လို့အီရန်ကစွပ်စွဲထားပါတယ်။အစ္စရေလကအဆိုပါလေကြောင်းတိုက်ခိုက်မှုအတွက်တာဝန်ရှိကြောင်းဝန်ခံခြင်းမရှိသေးပါဘူး။ဘွန်ဒိုက်တိုက်ခိုက်မှုအတွက်သတင်းမှားများကိုတရိပ်ပေး။ဘွန်ဒိုက်ဂျန်ရှင်တွင်ဓာတ်ထုတိုက်ခိုက်မှုနဲ့ပတ်သက်လို့အွန်လိုင်းတွင်သတင်းမှားများပြန့်နှံ့မှုအားဒါစင်းရဝန်ကြီးချုပ်အန်သနီအယ်ဘနီစီကလူများကိုတရိပ်ပေးလိုက်ပါတယ်။တိုက်ခိုက်မှုသတင်းစတင်ထွက်ပေါ်ပြီးနောက်တွင်တချို့သောလူမှုမီဒီယာအကောင့်များသည်တိုက်ခိုက်မှုကိုအစ္စလာမိတ်အကြမ်းဖက်ဝါဒနှင့်ဆက်ဆက်မှုရှိပဲမှားယွင်းစွာဆက်ဆက်မှုရှိတယ်လို့တချို့ကသတင်းမှားများပေးနေကြပါတယ်။ယူဆောက်ဝေးရဲတပ်ဖွဲ့ကအသက်40အရွယ်ကွင်းစင်အမျိုးသားဂျိုးဂေါ်ချီကိုတိုက်ခိုက်သူဖြစ်သတ်မှတ်ခဲ့ပြီး၎င်းရဲ့စိတ်ကြမ်းမာရေးပြဿနာများကိုကိုးကား၍အကြမ်းဖက်ရန်ရည်ရွယ်ချက်မရှိကြောင်းပြောကြားခဲ့ပါတယ်။မစ္စတာအယ်ဘနီစီက ABC Radio National ကိုပြောဆိုရတွင်လူတွေမှားယွင်းနဲ့ကောက်ချက်မချဖို့ရည်ကြီးတယ်လို့ပြောဆိုသွားပါတယ်။အရှေ့လေပိုင်းရှိဩစတြေးလျနိုင်ငံသားများအတွက်သတိပေးချက်။အီရန်ရဲ့လေကြောင်းတိုက်ခိုက်မှုသည်အစ္စရေးဒေသတစ်ခုလုံးကိုချိတ်ချောက်နေသောကြောင့်ဒေသန္တရလုံခြုံရေးဆိုင်ရာနောက်ဆုံးသတင်းများအတွက်ဩစတြေးလျဖက်ဒရယ်ဆိုအားမှဩစတြေးလျများကိုသတိပေးထားပါတယ်။အစ္စရေးနိုင်ငံရှိဩစတြေးလျနိုင်ငံသားများအားတယ်လီဗီဂျေရုဆလင်နဲ့ရမာလာဒေသများအပြင်ဘက်သို့ခရီးသွားခြင်းမပြုရန်နဲ့ဒေသအာဏာပိုင်များရဲ့အကြံပေးချက်များကိုလိုက်နာရန်တိုက်တွန်းထားပါတယ်။ဘန်ဒါယေးဝန်ကြီးဂျင်ချာမော့စ်က ABC ရဲ့ Insider ကိုဧပြီလ14ရက်နေ့ကပြောဆိုရာတွင်စစ်ပွဲသည်မယုံနိုင်လောက်အောင်ဖြစ်ပေါ်နေပြီးတခြားနိုင်ငံများသို့အကြံဖက်မှုများပြန့်ကျဲလာမယ့်အန္တရာယ်ရှိတယ်လို့ဆိုပါတယ်။ဝန်ကြီးချုပ်အန်သနီအယ်ဘနီစီကအစောပိုင်းတွင်အီရန်ရဲ့တိုက်ခိုက်မှုကိုရှုတ်ချခဲ့ပြီးယင်းသည်အစ္စရေးနဲ့ဒေသတွင်လုံခြုံရေးအတွက်ဆိုးဝါးသောချိန်ချမှုတစ်ခုဖြစ်ကြောင်းပြောဆိုခဲ့ပါသည်။ဩစတြေးလျသည်အီရန်ရဲ့မတည်ငြိမ်ဖြစ်စေသောလုံရက်များကိုရပ်တန့်ရန်နိုင်ငံတကာမိတ်ဖက်များနှင့်လက်တွဲလှုပ်ဆောင်ရန်ကတိပြုထားကြောင်းမစ္စတာအယ်ဘနီစီကပြောဆိုသွားပါသည်။ဒီစီတရင်တူ newsflash များကိုပုံမူချသိရန် SBS language podcast ကိုသွားရောက်နားဆင်ကြည့်ပါသို့မဟုတ်ဝင်ရောက်ကြည့်ရှုပ
ါဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple podcast Google podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ